ကင်းပြင်းတဲ့ဖပုံခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေတဲ့နေရာတွေမှာဝမ်းရှော့ဝမ်းပြက်ယောဂါတွေဖြစ်နေပါတယ်ဒုက္ခသည်တွေအတွက်ကုညီထောက်ပံ့ရေးပစ္စည်းတွေအပြင်ဆေးဝါးနဲ့အစားအသောက်ရိက္ခာတွေလိုအပ်နေတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတောက်မှအေးအေးမှကတင်ပြပေးပါမယ
်ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရောစစ်တပ်ဘက်ကစစ်ကောင်စီလေယာဉ်တွေနဲ့ဘုံကျဲတက်ခဲ့တဲ့မလကုံမင်းကစပြီးဒေသခံကရင်ရွာသား2000ကျော်လောက်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တန်လျင်မြင့်နဲ့နီးတဲ့ထိုင်းနယ်ဇက်မှာတော့ဒုက္ခသည်8000ထက်မနည်းရှိနေတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပြကြပါတယ်။အတွင်းမင်းကဒုက္ခသည်တချို့ဟာအထောက်ပံ့နေရဖို့တော့အခက်အခဲတွေရှိနေချိန်မှာဝမ်းပြက်ဝမ်းလျှော့ရောဂါဖြစ်နေသူတွေများနေတယ်ဆိုပြီးဖပွန်ခရိုင်ထဲကိုတွားရောက်ခဲ့တဲ့ကရင်လူခွေရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပြပါတယ်။
ဒီသတိမှုလည်းမရှိတဲ့ဆက်ကြောတော့ဒီဦးဆုံးကြေယောကတွေအဖြစ်များနေလို့ဆိုတော့ကြာပြရတယ်သတိမှုနေတယ်ပေါ့နော
်ဟုတ်ကဲ့
အဲဒါတို့ဘာလို့သွားလဲကလည်းတိတ်မှုဝေရဖို့ပြလို့ရှိမယ်ကြီးကလည်းဒီမသိရှိတဲ့ခါကျတော့ဒီဦးဆုံးကြေယောကတော့ဟိုတော့အဖြစ်များပေါ့
တရားယူတက်မှာငါထိတ်ချုပ်နေမြေဖပေါ်ထဲမှာရှိတဲ့ကိရင်ဒုက္ခတွေအနေနဲ့ဝမ်းပြက်ဝမ်းလျှော့ယောဂအပြင်တခြားယောဂတွေလည်းဖြစ်နေကြတယ်ဆိုပြီး KNU တက်မှာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းပြောပါတယ်။ကရင်ဒုက္ခသည်တွေအတွက်နိုင်ငံတကာရောက်အလှရှင်များနဲ့ထမ်းရောက်မြန်မာလူသမားတွေကဈေးနဲ့စားနပ်ရိက္ခာအကူအညီများပေးပို့ခဲ့ပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးပဲလို့လည်းဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပြပါတယ်
။ဟိုဝမ်းပြက်ဝမ်းလျှော့ပေါ့လေအဲ့ဒါလည်းဖြစ်တယ်နောက်ပြီးတော့ခြားပြီးမြက်ပြန်းများလည်းဟိုအခုတတိယအမြင်မပြသေးတော့အမြင်ပြလည်းဖြစ်တာပေါ့နော
်ဟုတ်ကဲ့
တော့တချို့ကလည်းဒီဟိုစီးနဲ့ပတ်သက်တဲ့ဒီဟိုယောဂာနေပေါ့နော်အဲ့ဒီစီးစီးပိုးလိုက်အဲ့လိုပေါ်လာတယ်အဲ့ဒီယောဂာနေလည်းအဲ့ဒီညမှာဖြစ်များလာပေါ့နော်ဒီဒီပြောကတော့လို့တော့တော့ရှိတော့ရှိပါလိမ့်မယ်စိတ်အများဆုံးဘယ်မှာအခုလောက်စစ်နေနေရတော့ဒီဟိုကျမကြီးဖွဲ့တဲ့လူမှုဖွဲ့စည်းနေရတကဲပူညီထောက်ပါတဲ့ပုံမှာသာတိတ်ပြီးတော့လဲဟိုအဲမရှိပေမဲ့လဲသုံးလို့ရတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဆေးဝါးလိုရဲနောက်ဟိုဆန္ဒရိက္ခာလည်းလိုရဲနောက်ပြီးတော့အမိုးအကာလည်းလိုတာပေါ့အခုကမိုးတက်နေပြီဒီတဲ့ပုံမှာပေါ့နော
်စစ်ပေးဒုက္ခတွေအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံတာရှိပေမဲ့ထိုင်းဘက်ကယာယီတာနေခွင့်ပြုခဲ့ပြီးနေရရင်းကိုပြန်ခိုင်းခဲ့တာကြောင့်ကရင်ပြည်နယ်တန်လျင်မြကန်းသားမှာပဲခိုလုံနေကြသူတွေရှိတယ်လို့ဖပွန်ခရိုင်အတွင်းပိုင်းမှာပဲခိုလုံနေကြသူတွေလည်းရှိနေကြပါတယ်။ဖပွန်ခရိုင်အတွင်းမှာစစ်တပ်နဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်နေစေမှုဒုက္ခသည်တွေဟာနေရာမပြောင်းနိုင်ကြပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရတာဖြစ်ပါတယ်ရှင်။